မြမတစ်တော်အလုံးကိုပထမဆုံးအကြိမ်ဖြစ်လေးလာမှတ်တမ်းတင်ထားရှိမဲ့ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါရယ်ယူရိုငွေ၈တန်းအသုံးပြုမဲ့မြန်မာနဲ့ဖင်လန်တို့နိုင်ငံပူးတွဲစီမံကိန်းကိုဒီသတင်းပတ်ထဲစတင်ခဲ့တာဖြစ်ပြီးတစ်တော်မျိုးစုံကိုလေ့လာဆောင်ကြည့်သွားမှာဖြစ်တယ်လို့ဥရိယာတိပြောင်းလဲမှုနဲ့ကဘာကြီးပူးတွဲလာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအကူအညီရစေဖို့လည်းရည်ရွယ်ထားတယ်လို့ဆိုပါရယ်ဒီစီမံကိန်းကနေပြည်ပကဖြစ်ပေါ်ရာနေပြည်တော်ကတစ်တော်တွေကိုစောင့်ကြည့်ကာကွယ်ရေးဆိုင်ရာအခြေခံလမ်းညွှန်ချက်တွေရေးဆွဲသွားဖို့ကိုလည်းရည်ရွယ်ထားတယ်လို့ကမ္ဘာစားနပ်ရိက္ခာနဲ့စက်ပြိုးရေးအဖွဲ့ FAO ကပြောပါရယ်လူတော်များများအတွက်တော့မြန်မာနိုင်ငံဟာမသိတာတွေအများကြီးရှိသေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးနိုင်ငံအတွင်းမတိုင်းတားရသေးတဲ့တတော်ကြီးတွေရှိနေသေးတယ်လို့လည်းဒီစီမံကိန်းကိုစီမံခန့်ခွဲမဲ့ FAO အဖွဲ့က Julian Fox ကရိုက်တာသတင်းဌာနကိုကြေညာပရိနေကပြောပါရယ်မြန်မာနိုင်ငံမှာကျေးလက်တွေပြည်သူတွေရဲ့80ရာခိုင်နှုန်းကကမ္ဘာ့ဂျီဧက82တန်းရှိတဲ့မြမတစ်တော်ရေပေါ်မိခိုနေထိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့စိုက်ပျိုးမြေချက်ထွင်မှုတွေနဲ့တစ်ထုတ်လုပ်မှုတွေကြောင့်မြန်မာနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနိုင်ငံပြီးရင်ကမ္ဘာမှာတစ်တော်ပြုံးမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်း Reuters သတင်းဌာနကပြောပါတယ်။စီမံကိန်းကိုပြည်ပကမရှိတဲ့နေရာတွေမှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနယ်စပ်ကတစ်တော်တွေကိုပါလည်လာသွားမှာဖြစ်ပါတယ်။ခင်ဗီလေဇာနီးနဲ့တိုင်းတာတဲ့ကိရိယာတွေကိုအသုံးပြုသွားမှာဖြစ်ပြီးတစ်တော်နမူနာပစ္စည်းတွေကိုကောက်ယူဆွဆောင်းမှာလည်းဖြစ်ပါတယ်။ရရှိတဲ့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်သွားမှာဖြစ်လို့အစိုးရသမဂ္ဂဒေသရင်းတိုင်းရင်းသားအုပ်စုတွေကလည်းတစ်တော်တွေကိုပုံမကောင်းမွန်တဲ့နည်းနဲ့စီမံခန့်ခွဲနိုင်လိမ့်မယ်လို့လည်း Julian Fox ကပြောပါရယ်ခင်ဗျာ။